2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအကောင့်ထည့်ဖို့မှုကော်မတီကမနေ့ကပြည်တော်စုလွှတ်တော်မှာအစီရင်ခံစာတင်ပါတယ်ရှင့်အဲ့ဒီအစီရင်ခံစာထဲမှာဒီပုံမှန်436ကာကြီးနဲ့ခခွေးကိုမပြင်းမဲနဲ့ဒီအတိုင်းမူလအတိုင်းပဲထားဖို့ဆိုပြီးတော့တက်မတော်သားကိုယ်စားလှယ်တွေကအကြံပြုထားပါတယ်ရှင့်ဒီပုံမှန်ကိုမင်းကိုနိုင်ရဲ့သဘောထားအမြင်ကိုသိချင်ပါတယ်ရှင့
်ဒါဟိုကျွန်တော်တို့ဘက်ကဒီလိုဖြစ်နိုင်ခြေတွေအားလုံးကိုတွက်ဆပြီးသားပါတခုပဲရှိတယ်ကျွန်တော်တို့ရဲ့သမိုင်းတစ်လျှောက်ကိုပြန်ကြည့်လိုက်တဲ့တော့အခါကမှလွယ်လွယ်ကူကူရှောရှောရှူရှူနဲ့ပြည်သူစံနာကိုလိုက်ရောခဲ့တာမရှိဘူးအဲပြည်သူတွေဘက်ကဟိုလက်မှတ်ထိုးထားတဲ့အရရောက်ပြီးတဲ့ပြည်သူတွေမဲစံနာပေးခွင့်ရှိတဲ့ပြည်သူတွေ၅သန်းကျော်ရဲ့သဘောထားစံနာကိုဘလောက်လေးစားသလဲဘသူတွေလေးစားသလဲဆိုတာကိုကျွန်တော်တို့ထင်ရှားပေါ်လွင်စေချင်တာပဲဆိုလွတ်တော်ထဲမှာပြည်သူရွေးချယ်တင်ပြထားတဲ့ကိုယ်စားလှယ်တွေကဘလို့သဘောထားပေးလဲဆိုတာကိုလည်းကျွန်တော်တို့ပေါ်လွင်စေချင်တယ်အဲ့တော့ရွေးချယ်တင်ပြခြင်းမရှိဘဲနဲ့ဝင်လာတဲ့သူတွေကတော့ဒီလိုသဘောထားဆိုပြည့်တယ်ဆိုတော့မဆိုင်ဘူးပေါ့ဗျာကျွန်တော်တို့ဘက်ကဘာလို့လူနေပြီလဲဆိုတော့တိထက်ပို့ပြီးတော့ရုံးကန်ရအောင်မယ်ဆိုတော့သိကြတာပေါ့ကျွန်တော်တို့စိတ်သက်ခြင်းမရှိပါဘူ
းဟုတ်ကဲ့ဒီပုံမှန်436ကာကြီးနဲ့ခခွေးမှာအဓိကကအခုဒီ2008ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်ပြည်အောင်စုလွတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာခိုင်နှုန်းကျော်ဆန္ဒနဲ့သာပြင်ရမယ်ဆိုတော့ဒီလွတ်တော်မှာကတက်မတော်သားကိုယ်စားလှယ်က25ရာခိုင်နှုန်းရှိတယ်ဆိုတော့အခုဒီ2008ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာဘယ်လိုများသုံးသပ်နိုင်မလဲရှင့
်အဲ့ဒါအားလုံးကကျွန်တော်တို့ပြည်တော်စုသားအားလုံးရဲ့ဟိုစေရောကိုပါဝင်ရောက်ပူးပေါင်းဆောင်ရွက်မှုပေါ်မှာမူတည်ပါလိမ့်မယ်အထူးသဖြင့်တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေကတိုင်းရင်းသားကောင်းဆောင်တွေလက်နက်ကန်ကြီးဖြစ်စေလက်နက်မကန်ကြီးဖြစ်စေပေါ့ဗျာဒီနေ့မြန်မာနိုင်ငံရဲ့ကိစ္စကနှစ်ခုဖြစ်နေတယ်ပြည်တွင်းငြိမ်းချမ်းရေးရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဲ့ဒီနှစ်ခုလုံးကိုအညီအညာအားဆွဲရမယ်တစ်ခုခုကိုခြံထားလို့မရဘူးအဲ့ဒါကိုသဘောချင်းညီတယ်ဆိုရင်ကျွန်တော်တို့အလုပ်လုပ်လို့ရပါတယ်
။ဟုတ်ကဲ့အခြေခံဥပဒေပြင်ဆင်နိုင်မှုကဒီပုံမှန်436ကအဓိကကြတာဆိုတော့အခုလွတ်တော်မှာမပြင်နိုင်ဘူးဆိုရင်ဘာဆက်လုပ်ဖို့ဖြစ်နိုင်မလဲအခြေအနေတွေဘယ်လိုဖြစ်လာနိုင်မလဲရှင့
်ဒီကိစ္စကိုဆက်ပြီးတော့ရင်ဆိုင်ရုံးတာမှာကျွန်တော်တို့တစ်ဖက်တည်းမဟုတ်ဘူးကြအဲ့တော့ဒီလူလူသဘောထားဆန္ဒကိုအလေးနဲ့ထားကြရမယ်အင်အားစုတွေအားလုံးပူးပေါင်းကြရမှာပါအဲ့ဒီခါကျရင်တော့ကျွန်တော်တို့ကတိထက်လှုံ့ဆော်မှုအခြေအနေညှင့်နေအောင်မယ်ဆိုတာတော့ဆုံးဖြတ်နိုင်ပါလိမ့်မယ
်ဆိုတော့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်နိုင်မှုအတွက်ဟိုအတိတ်ကဘာလိုအပ်မယ်လို့ကိုမင်းကိုနိုင်မြင်ပါလဲဖြင့
်သူတို့ကကျွန်တော်တို့မဆလာလက်တဲ့ကလေးကဒီတိုင်းပါပဲအဲ့တော့လဲတတ်မတော်ကိုယ်စလဲကဝင်ပြောခဲ့တာကျွန်တော်တို့ကောင်းကောင်းမှတ်မိပါသေးတယ်သဘောမတူဘူးပေါ့ဗျာပါတီစုံဒီမိုကရေစီကိုသဘောမတူဘူးပေါ့တတ်တာသဘောထားပေးတာပေါ့ဒါပေမဲ့ကျွန်တော်တို့ပြည်သူတွေဒီထက်ပို့ပြီးတော့ရုန်းကန်ကြရတာပဲဒီထက်ပို့ပြီးတော့ပေးဆက်ခဲ့ကြရတာပဲအဲ့ဒီအပေါ်မှာနောက်ဆုံးကျတော့မပေးပဲမရတဲ့အနေအထားကိုရောက်လာတာပေါ့ဒီဥမာပါပဲကျွန်တော်တို့တမိုင်းတစ်လျှောက်လုံးမှာဘယ်သောအခါကမှပြည်သူတွေရဲ့လွတ်မြောက်ရေးပြည်သူတွေရဲ့သဘောထားဆန္ဒဟာလူတွေကူကူနဲ့မရခဲ့ဘူးဆိုတာကျွန်တော်တို့သဘောပေါက်ထားပြီးသားပါ
ဟုတ်ကဲ့ဆိုတော့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုမပြင်နိုင်ဘူးဆိုရင်ပေါ့လေအခုအများတောင်းဆိုနေတဲ့ဒီမိုကရေစီနီးကျမပြင်နိုင်ဘူးဆိုရင်နိုင်ငံရဲ့အလားအလာဘယ်လိုရှိလာနိုင်မလဲကိုမင်းကိုနိုင်ဘယ်လိုများသုံးသပ်နိုင်မလဲရှင့
်အခုကျွန်တော်နိုင်ပြရဗျာအပင်ကူပြောင်းရင်တို့သာကျွေးကြော်နေတာတကယ်ကြတော့လေသူတို့ဖြေလျှော့တာတော့ပဲရှိပါသေးတယ်အဲ့တော့အဲ့ဒီလုပ်ငန်းစဉ်တွေအကုန်လုံးကိုထိခိုက်နိုင်တာပေါ့ကျွန်တော်တို့ပြည်သူတွေဘက်ကလည်းဒါကိုသူများပေးမှရမယ့်သူတွေလို့ပယ်သောအခါကမှနှလုံးသွင်းနေတာမဟုတ်ပါဘူးကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရမှာစိန်ခေါ်မှုတွေတွေ့ကြုံအောင်ပါပေါ့ဗျာ
ဆိုတော့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ထန်ရေးအတွက်ကိုဘာတွေဆက်လုပ်ဖို့ရောအကိုတို့အနေနဲ့ရည်မှန်းထားပါလဲရှင့
်ကျွန်တော်တို့အဖွဲ့အစည်းတစ်ခုတည်းနဲ့အလုံးလုံးမဟုတ်ပါဘူးကျွန်တော်တို့နဲ့သဘောထားတူတဲ့အင်အားစုတွေအားလုံးနဲ့လက်တွဲပြီးတော့မှတိုင်ပင်ပြီးတဲ့အခါမှာဆုံးဖြတ်ရမှာပါပြီးတော့မှအကောင့်ထဲပေါ်ရမှာ
ဟုတ်ကဲ့ကိုမင်းကိုနိုင်ကျေးဇူးတင်ပါတယ်ရှင့်
ဟုတ်ကဲ့ကောင်းပါ